မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသူ့ကိုဖြစ်သူဦးအောင်ဆန်းဦးနဲ့မော်နီတာဂျာနယ်ကိုတရားဆွဲလိုက်ပါတယ်။တရားရုံးတော်ကိုမထေမဲ့မြင်ပြုရာရောက်မှုနဲ့ဩဂုတ်လ10ရက်တနင်္လာနေ့ကတရားဆွဲလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်လို့မော်နီတာဂျာနယ်ကိုဦးအောင်ဆန်းဦးကမှတ်မှတ်မကန်ပြောဆိုခဲ့တယ်ဆိုရရဲ့ဦးအောင်ဆန်းဦးရဲ့ပြောဆိုချက်ကိုဇူလိုင်လထုတ်မော်နီတာဂျာနယ်မှာထည့်သွင်းဖော်ပြခဲ့တယ်ဆိုရရဲ့အတွက်တရားဥပဒေနဲ့မညီလို့ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကတရားဆွဲတာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်အပြည့်အစုံကိုဆက်ပြီးပြောပြပေးပါအောင်ဒေါက်ခင်မျိုးသက်ရေ
ဦးအောင်ဆန်းဦးနဲ့မော်နီတာချန်နယ်ထုတ်ဝေသူအပြင်အက်ဒီတာချုပ်ကတရားဥပဒေစိုးမိုးရေးအတွက်ဒေါအောင်ဆန်းစုကြည်ကတရားဆွဲဆိုခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေကြီးဦးညာဝင်းကပြောပါတယ
်ကျွန်တော်တို့တရားရုံးကသုံးဖြတ်ချက်မလုပ်ရသေးမီမှာသုံးဖြတ်ပြီးတဲ့ကဲသို့ပြောဆိုတာတွေဟာတရားရုံးကိုမထင်မမြင်ပြုတာအဲ့ဒီလိုဥပဒေရတွေ့ပါတယ်။နောက်ဒီဥစ္စာကတရားဥပဒေစိုးမိုးရင်းနဲ့လည်းဆိုင်ပါတယ်။တရားဥပဒေကိုဘယ်သူမှသွားမလို့မရဘူး။တရားဥပဒေထက်မှဘယ်သူမှမရှိဘူး။ဒါကြောင့်တရားဥပဒေနဲ့အညီဖြစ်ရေးအတွက်ဒေါ်ဆန်းစုကြည်ဆွဲဆိုရခြင်းဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့ကြားကမပြီးပြတ်သေးပဲရင်ဆိုင်နေရတဲ့အင်းမြေပိုင်ဆိုင်မှုဆိုင်ရာတရားမှမှုနဲ့ပတ်သက်ပြီးမမှန်မကန်ပြောဆိုခဲ့တဲ့အတွက်ဦးအောင်ဆန်းဦးကိုတရားဆွဲရတယ်လို့မမှန်မကန်ပြောဆိုမှုတွေကိုဖော်ပြခဲ့တဲ့မော်နီတာချန်နယ်ကိုပါတရားဆွဲဆိုခဲ့တာလို့ဆိုပါတယ
်။အမှုရဲ့အခြေအနေကလက်ရှိအဖြစ်ဒေါ်အောင်ဆန်းစုကြည်ဘက်ကသက်သေတွေကိုစစ်ဆေးဖို့အဆင့်ကိုရောက်နေတယ်။ဆိုလိုတာကအမှုကသွားနေတုံပဲအပြီးသတ်ဆုံးတော့ကျမရှိဘူး။အဲ့ဒီအချိန်မှာပြီးခဲ့တဲ့လကမော်နီတာချန်နယ်မှာဦးအောင်ဆန်းဦးရဲ့အင်တာဗျူးပါတယ်။အင်တာဗျူးတွေမှာဦးအောင်ဆန်းဦးပြောနေတာကအမှုနဲ့ပတ်သက်ပြီးတော့တဲ့အဓိကငြင်းချက်နော် major issue အဓိကငြင်းချက်တွေအလုံးသူနိုင်ပြီးပြီလို့အဲ့လိုပြောတယ်။အဲ့ဒီပြောကြားချက်ဟာပြောကြားချက်မှမှန်တယ်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုလွှမ်းမိုးတဲ့ပြောကြားချက်မျိုးတရားရုံးကိုမထီမဲ့မြင်ပြုတဲ့ပြောကြချက်မျိုးလို့ကျွန်တော်တို့မြင်တယ်။အဲဒါကြောင့်ဦးအောင်ဆန်းဦးရဲ့အဲ့ဒီဂျာနယ်ကိုထုတ်တဲ့ထုတ်ဝေသူဦးလာမြင့်ဆွေရဲ့အဲ့ဒီဂျာချုပ်မြတ်ခိုင်သူတို့ကိုကျွန်တော်တို့ကတရားရုံးကိုမထီမဲ့မြင်ပြုမှုဥပဒေနဲ့အရေးယူဖို့ကျွန်တော်တို့တရားစွဲတာပါ
။ဒီမှုကိုတရားရုံးတော်ကတနင်္လာနေ့မှာလက်ခံခဲ့ပါတယ်။ဒါကြောင့်လာမယ့်သတင်းပတ်တွေအတွင်းတရားရုံးချုပ်ကဒီမှုနဲ့ပတ်သက်ပြီးရက်ချင်းပေးမယ်လို့မျောလင့်ထားကြောင်းလည်းပြောပါတယ
်ကျွန်တော်တို့မျောလင့်တာကတော့နှစ်ပတ်သုံးပတ်လောက်အတွင်းတရားရုံးကဒီအမှုကိုဘာလုပ်မလဲဆိုတာထွက်မှာပဲကျွန်တော်တို့တရားရုံးချုပ်ရဲ့တရားလွှတ်တော်ရဲ့ထုံးစံအရကျွန်တော်တို့အမှုရက်ချင်းသတ်မှတ်ပြီးမပေးပါဘူးတောက်ကြနေထုတ်ချုပ်တင်သတိပေးဟာတွေကိုကြည့်ရပါတယ်
ဒေါ်ဆန်းစုကြည်ရဲ့ရှင့်နေကြီးဦးညံဝင်းကပြောသွားတာပါ